ဟမတ်စ်အဖွဲ့အနေနဲ့တောက်ကြနေကတိုက်ခိုက်မှုတွေအတွင်ဖမ်းဆီးလိုက်တဲ့အစ္စရေးစစ်သားကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးရမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ဂါဇာကအခြေအနေတွေကိုပြည်လည်ဖို့ကြိုးပမ်းတဲ့နေရာမှာဟမတ်စ်အနေနဲ့အလေးနက်ရှိတယ်ဆိုရင်အဲ့ဒီအစ္စရေးစစ်သားကိုပြန်လွှတ်ပေးရမယ်လို့အင်ပီရိုမှာတောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်သမ္မတအိုဘားမားကပြောလိုက်တာပါ။တိုက်ခိုက်မှုတွေကိုရပ်တန့်မယ်ဆိုပြီးဟမတ်စ်ဘက်ကပေးထားတဲ့ကတိကိုအစ္စရေးနဲ့နိုင်ငံတကာအတိုင်းအဝိုင်းကယုံကြည်မှုမရှိဘူးဆိုရင်ပြတ်သွားတဲ့အပြစ်ခတ်ရစဲရေးကိုပြန်လုပ်ဖို့ကအရန်ကိုခတ်လိမ့်မယ်ဆိုပြီးတော့လည်းသမ္မတအိုဘားမားကပြောပါတယ်အစ္စရေးအနေနဲ့ဟမတ်စ်တို့ရဲ့တိုက်ခိုက်မှုတွေကိုကာကွယ်ပိုင်ခွင့်ရှိတယ်လို့သမ္မတအိုဘားမားကထပ်လောင်းပြောကြားသွားပါတယ်ဒါပေမဲ့ပါလက်စတိုင်းရဲ့သားပြည်သူတွေတေဆုံးတာဟာဝမ်းနည်းစရာကောင်းပြီးတော့အရသားတွေကိုကာကွယ်နိုင်ဖို့အတွက်ဘာမှမဆိုလှုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်တောက်ကြနေက82နာရီကြာအပြစ်ရပ်ဖို့သဘောတူညီတာဟာတနအိတာခံခဲ့ပြီးတော့အိမ်နောက်တော့ရာဖာဒေသနာမှာလိုင်ကောင်းတွေကိုဖျက်နေတဲ့အစ္စရေးစစ်သားကိုအသေးခံဘုံခွဲသမားကတိုက်ခိုက်ခဲ့တာပါအစ္စရေးစစ်သား၂ယောက်တေဆုံးပြီးတော့တယောက်ပြန်ပြီးဆွဲခံရတယ်လို့အစ္စရေးဘက်ကပြောပါတယ်ခင်ဗျာ